MLD အမျိုးသားဆက်တော်အမတ်ဦးဝေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးထားတာမနေ့ကဒီဇင်ဘာလ3ရက်မှာတလပြည့်ခဲ့ပါပြီ။အခုလိုတလပြည့်တဲ့နေ့မှာပဲဦးဝေတင်းအပါအဝင် AA အဖွဲ့ကဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ကထုတ်ပြန်ကြေညာခဲ့ပါတယ်။အေးဖွဲကတော့ဥွေတင်းကကြက်ကြက်မာမာရှိနေပြီးသူတို့အတွက်လုံခြုံရေးစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုထိန်ထားမယ်လို့ဆိုပါတယ်ဒီကြောင့်ပြည်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ချင်းပြည်နယ်ပလောဝါမြို့နယ်က NLD အမျိုးသားလှတ်တော်အမတ်ဥွေတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့မှာအေးအေးအဖွဲကဖမ်းဆီးလိုက်တာပါအဲ့ဒီလိုဥွေတင်ဖန်ဆင်းခံရပြီးတဲ့နောက်မှာလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကသူ့အများဆုံးပြန်လည်လွတ်မြောက်ဖို့အတွက်အတိအကျတောင်းဆိုလာကြပါတယ်။ဒါပေမဲ့တလားပြည့်တဲ့အချိန်ထိတော့ဥွေတင်ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူး။ချင်းလူအခွင့်အရေးအဖွဲ့ကတော့ဥွေတင်ဖန်ဆင်းခံရတာတလားပြည့်တဲ့နေ့မှာပဲ free ဥွေတင်ကမ်ပိန်းကိုစတင်လိုက်ပါတယ်။အဲ့ဒီလိုစတင်လိုက်တာဟာဆိုရှယ်မီဒီယာကနေတဆင့်ဥွေတင်လွတ်မြောက်ရေးနဲ့ပတ်သက်ပြီးအေးအေးအဖွဲ့ကိုဖိအားပေးနိုင်ဖို့နဲ့ပြည်တွင်းပြည်ပကအကူအညီကိုရနိုင်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာလို့ဆိုပါတယ်။ဥွေတင်းကသူကိုစားပြုတဲ့မဲဆန္ဒနယ်မြေအတွင်းလူမျိုးစုတွေအချင်းချင်းကြားသွေးကွဲစီတဲ့လုပ်ရက်တွေလှုပ်ဆောင်နေရအပြင်အေအေရက်တီချက်ကိုပါထိပါစီတဲ့လုပ်ရက်တွေကြောင့်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေရလို့အေအေကအစောပိုင်းမှာထုတ်ပြန်ထားပါတယ်။အခုလိုဥွေတင်းအပေါ်ဆွဆဲမယ်ဆိုရင်တပ်တွေအထောက်အထားပြနိုင်မှာအေအေအနေနဲ့ဂုံတိုက်ခါရှိတဲ့အဖွဲ့ဖြစ်မယ်လို့ချင်းလူခွင့်ရေးအဖွဲ့ကဌာနတိုင်းရင်းသားများဖွံ့ဖြိုးရေးအစီအစဉ် Program Director မိုက်သိန်းယူမွန်ကပြောပါတယ
်။ဒီစာမန်အရက်သားရှိသူတရားမဟုတ်ဒီလိုတော့မတရားဖြစ်တယ်။သူ့ကိုကိုစားပြုပေးဖို့ရွေးချယ်ထားတဲ့လဲဆန္ဒပြုလို့နေထိုင်တဲ့နေရာမှာစိုက်ပွဲတွေဖြစ်နေတာဖြစ်တယ်။ဆိုတော့သူဒီလုံခြုံရေးအရာဒေသကလူထုရောက်တောင်းဆိုလာတဲ့အပေါ်မှာ action ယူရတာမျိုးရှိကောင်းရှိနိုင်တယ်။ဒါမဲ့ကျွန်တော်တို့ကတော့ပြောလို့မရအောင်။ဆိုတော့ဒီအင်ဒီလည်းတဲ့အခြေအနေကိုဝေကျင်းကိုဒီအချက်တွေပေါ်မှာအစီအစဉ်လေးဆွဆွဲတယ်ဆိုလို့ရှိရင်ဒီတက်ပြီစာကအထောက်ထားပြုရမယ်သူပြောရမယ်။ဒါမှခုံတိတ်ခါရှိနေ
။ဖန်ဆီးခံထားရတဲ့ဥွေတင်းအနေနဲ့ကျမ်းမာရေးကောင်းမွန်ပြီးသူ့ကိုစစ်ဆေးပြီးပြင်မဲ့လုံခြုံရေးအခြေအနေစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုဆက်လက်ထိန်းသိမ်းထားဖို့ရှိရလို့အေအေပြောခွင့်ရခိုင်တူးခါကပြောပါတယ
်။ဒီနေ့ပတ်သက်ပြီးတော့ကျွန်တော်တို့မှာတက်တဲ့အထောက်အထားတွေအခိုင်အမာရှိတယ်။အဲဘလောက်ကနေတက်မှရှိနေတဲ့ဒီပခိုင်တွေရဲ့လုံခြုံရေးကျွန်တော်တို့တပ်ဖွဲ့တွေရဲ့တားလာလှုပ်ရှားတဲ့အချိန်မှာလုံခြုံရေးအဲ့ဒီဥစ္စာတွေကိုချင်းချောင်းမှုတွေရှိတယ်။အဲ့ဒါကြောင့်မို့လို့လုံးလုံးစီသူ့ကိုလွှတ်ပေးလို့မရသေးဘူးဒီလုံခြုံစိတ်ချရတဲ့အနေအထားတစ်ခုရောက်တဲ့အထိတော့ကျွန်တော်တို့သူ့ကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ရှိ
ဥွေတင်ဖန်ဆီးခံထားရတဲ့အချိန်ကစပြီးအဆက်အသွယ်ပြတ်နေတာကြောင့်မိသားစုနဲ့ဖုံးပြောခွင့်ပေးဖို့ကိုသတိဖြစ်သူဒေါက်ခင်ဤစင်ကတောင်းဆိုထားပါတယ
်ဥွေတင်ကိုအမြန်ဆုံးဆက်ပေးပါဆက်ပဲတောင်းဆိုချင်ပါတယ်တကယ်ဒီကြားထဲမှာအချင်းတစ်ပြေးမှာမချုံသေးဘူးဆိုရင်လည်းမရှိရနေကောင်းကျမ်းမအဲ့လိုမျိုးတော့ကျွန်တော်တို့ဖုန်းလေးတစ်ပြည့်ဆက်ပေးရလို့ပြပါတော့တောင်းဆိုချင်တာပါ
ဒီမှာအပါအဝင်နိုင်ငံပေါင်း17နိုင်ငံကလူခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့အခွဲပေါင်း22ခွဲကလည်းဥွေတင်ကိုပြန်လှုပ်ပေးရတဲ့ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတောင်းဆိုထားပါတယ်အပြည့်အဝပြည်သူတွေအပေါ်ဘယ်လက်နက်ကအခွဲကမှလူခွင့်ရေးချိုးဖောက်တာမကျူးလွန်ဘူးမိုင်သိမှုမွန်ကအခုလိုပြောပါတယ်
ဉာဏ်ဆုံးချက်ချင်းလုပ်ပြီးမှသာရှင်အလုံးလေအပြင်အထံမျက်နှာမဖက်ချတဲ့အချိန်ကျွန်တော်အလုံးမှောင်မှန်းနေကြတဲ့အချိန်နဲ့ပတ်သက်ပြီးဆက်သွားမယ်ပေါ့နော်ပြီးတော့အခုနဲ့ပြည်သူတွေကိုတာဂက်ထားပြီးတော့လုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဘယ်လက်နက်တိုင်းတစ်ဖွဲ့တစ်ဖက်ကျွန်တော်ဒီမကြည့်တဲ့နဲ့အများဆုံးဖုံးတက်ပြီးပါလို့ပဲတောင်းဆိုချင်ပါတယ
်ဥွေတင်းကိုအခုလိုဖမ်းဆီးထားတာဟာအပြစ်ရှိတဲ့သူကိုထိန်းသိမ်းထားတာဖြစ်ပြီးဒီပေါ်ကိုတစ်ဖက်သက်ဖိအားပေးလာတာမျိုးလက်ခံမှာမဟုတ်ဘူးလို့ခိုင်တူးခါကတုံ့ပြန်ပါတယ
်တကယ်လို့လှုပ်ပေးပါလို့တောင်းဆိုလို့ရှိရင်အဖက်ကကျွန်တော်ပြောခဲ့တဲ့အချက်တွေကိုတော့အဲ့ဒီအဖွဲ့အစည်းတွေကဥွေတင်းနောက်ထပ်မကျူးလွန်တော့ပါဘူးကျူးလွန်လို့ရှိရင်ကျွန်တော်တို့ဘက်ကတာဝန်ယူပါတယ်ဆိုပြီးတော့ဘယ်အဖွဲ့အစည်းကတာဝန်ခံလဲအဲ့ဒီလိုတာဝန်ခံတဲ့အဖွဲ့အစည်းရှိလို့ရှိရင်တော့ကျွန်တော်တို့လည်းလာညှိပေါ့ဗျာနော
်အနန္တိမျိုးသားလှတ်တော်အမတ်ဥွေတင်းအပါအဝင်အေအေဘက်ကဖမ်းဆီးထားသူတွေကိုအများဆုံးပြန်လှုပ်ပေးရင်အရေးကြီးအဆိုကိုပြည်တော်စုလှတ်တော်မှအတည်ပြုထားပါတယ်ချင်းမီနယ်မှာတပ်မတော်နဲ့အေအေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရသူ4000နဲ့6000ကျားရှိနေပြီးတိုက်ပွဲတံကိုအများဆုံးခံနေရတာကအပြစ်မဲ့ပြည်သူတွေဖြစ်တာကြောင့်ဒါတွေကိုအမြန်ဆုံးရပ်တန့်ပေးဖို့အတွက်လူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်